ကိုပြည်အနံဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ရေးကော်မတီကဒီအပိုင်းအတွင်းမှာလုပ်ငန်းတွေစတင်ပါလိမ့်မယ်။ဒီကော်မတီရဲ့လုပ်ငန်းဆောင်ရွက်တာတွေနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးခေါင်းဆောင်တဲ့ပညာရှင်တွေကလုံခြုံရေးကိုအဓိကထားဖို့နဲ့နိုင်ငံသားစီစစ်ဖို့ကိုအလေးခရူပြုဖို့လိုလာကြပါတယ်။ဒီအမြင်သဘောထားတွေကိုဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထယ်ဖို့ရေးကော်မတီကိုဒီလဆယ်နှစ်နေကဖွဲ့စည်းလိုက်ပြီးလုပ်ငန်းအကောင့်ထယ်ဖို့ဖို့မြေပြင်ကွင်းစင်းလေ့လာတာတွေကိုဒီလ18ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ရခိုင်နိုင်ငံရေးခေါင်းဆောင်တဲ့ပညာရှင်တွေကဒီအကြံပြုချက်တွေကိုကော်မတီကအကောင့်ထယ်ဖို့ရမှာရခိုင်အပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့သဘောထားတွေနဲ့ပူးပေါင်းပါဝင်ရေးတွေကိုအလေးထားဖို့အတွက်လိုလားကြောင်းပြောကြပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကကော်မတီနဲ့ပတ်သက်ပြီးသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။ဟုတ်ဒီကော်မတီနဲ့ပတ်သက်လို့လေကျွန်တော်တို့ကတော့သတိထားစောင့်ကြည့်မဲ့သဘောရှိပါတယ်။ဒီကော်မတီရဲ့အနေအထားကိုပြန်ကြည့်တဲ့အခါမှာမျိုးသားလုံခြုံရေးမျိုးသားအကျိုးစီးပွားကိုကာကွယ်စောင့်ရှောက်တိုင်တဲ့နောက်နိုင်ငံကတန်တမာခင်းနဲ့ပတ်သက်တဲ့ကဏ္ဍမှာထိသေးဘဝပါဝင်ခဲ့တဲ့နိုင်ငံရေးအဖြစ်တွေနော်ဆုံးဖြတ်နိုင်တဲ့နောက်တစ်ခုကသမိုင်းဆိုင်ရာတော့အတွေးခေါ်အယူဆခံခံလာမှာရှိရဲ့ပုံကိုယ်တူဥဆောင်ရင်ပို့ပြီးတော့ကျွန်တော်တို့နော်အကောင်းမယ်ဆိုတဲ့အမြင်လေးရှိပါတယ်။ဒါမျိုးသားလုံခြုံရေးအမြင်နဲ့မျိုးသားအကျိုးစီးပွားကိုကာကွယ်ရဲနိုင်ငံတကာတန်တမာရေးနဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပုံကိုယ်ကိုပါဖို့လိုအပ်တယ်လို့ထင်ပါတယ
်။နိုင်ငံသားစီစီရေးနဲ့ပတ်သက်လို့လည်းဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ခုနကဆောင်ကူအစည်းအဝေးနိုင်ငံသားဥပဒေနဲ့ပြန်စီစစ်တာတော့မြန်မာနိုင်ငံကနေပြီးတော့နော်ဆုံးခွာသွားပါလို့ဆိုရဲအဲ့ဒီမှာလည်းမနေကြီးရဆိုတဲ့ပုဂ္ဂိုလ်တွေရဲ့အထောက်အထားထိုင်လုံမှုပုံဒီဒီမှဂျန်နေလက်ခံတာတို့ကိုစဉ်တကျဆောင်ရွက်ခြင်းပါလေ။အဲဆိုးတယ်အတင်းတိတ်တော်မိမှလောက်ရတာမျိုးမဟုတ်ပြီနဲ့ကုပ္ပကပြည်ကြည့်ချက်ကုပ္ပကဆောင်ရွက်မယ့်အစီအမံများကိုအမြင်မှလက်တွေ့ရောအစီအမံများကိုဆောင်ရွက်ပြီးမှသာလျှင်စဉ်တကျဂျန်နေလက်ခံခြင်းကိုဆောင်ရွက်တဲ့လို့ကျွန်တော်တို့အတုံးတက်ပါလေ
။ဒီခိုင်သပိုင်းပညာရှင်ဒေါက်တာအေးချန်းကတော့ကိုဖီအနန်ဦးဆောင်တဲ့ကွန်ပျူတာတက်တန်းဟာတိတိပဲရှိတာကြောင့်ပြည်စုံလုံလောက်တဲ့အကြံပြုချက်တွေဖြစ်နိုင်မလားဆိုတာကိုတံပြားရှိကြောင်းပြောပါတယ်။ကွန်ပျူရဲ့အကြံပြုချက်ကိုအကောင့်ထဲဖော်ရင်းနဲ့ပတ်သက်ပြီးဒေါက်တာအေးချန်းကအခုလိုပြောပါတယ်
။ဆောင်ကွက်ချစ်တဲ့နဲ့နိုင်ငံသားဖြစ်မှုဥပဒေကိုနိုင်ငံသားဆိုင်ရာဆိုင်ရုံးနေနဲ့မကိုက်နေတဲ့အတွက်ပြင်ရမယ်ဆိုတဲ့ချက်ပါ။အဒီဟာကကျွန်တော်တို့မြန်မာနိုင်ငံအတွက်လိုအပ်တဲ့အခြေအနေတွေကိုအကုန်လုံးစဉ်းစားပြီးတော့မှကျန်းမာတဲ့ဥပဒေဖြစ်တဲ့အတွက်ဒါကိုအပြစ်ပြန်ပြီးတော့ရေးဖို့ဆိုတာလည်းကိုယ်တော်လေးစဉ်းစားမှဖြစ်ဖြစ်ပါတယ်ကျွန်တော်ဒီနိုင်ငံသားပြည်မှုနဲ့ပတ်သက်လို့ဒီရခိုင်ပြည်နယ်ဒီမြောက်ပိုင်းမှာအတော်ကိုရှုပ်ထွေးနေတဲ့အခြေဖြစ်ပါတယ်ကျန်းမာလို့ဆိုရှုပ်ထွေးနေတဲ့အတွက်ဒီချက်ကလည်းပဲပြန်ပြီးတော့ရေးမယ်ဆိုဒီမို့ကျင်းစင်မယ်ဆိုလို့ရှိရင်အတော်အန္တရာယ်များတဲ့ကိစ္စလို့ကျွန်တော်မြင်တယ်
နိုင်ငံသားဖြစ်စီစစ်လက်ခံရမှာနိုင်ငံသားဖြစ်တဲ့လူတွေကိုတိတိကျကျစီစစ်ပြီးကျက်မှတ်ဆောင်ရွက်ဖို့နဲ့လွတ်လပ်စွာခီးတွားလောက်ခွင့်ပြုဖို့ဆိုရမှာလဲတရားမဝင်ဝေယောင်းမှုတွေကိုမထိန်းချုပ်နိုင်ရင်အခက်အခဲတွေရှိနိုင်ကြောင်းသုံးသပ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ဒေသခံပြည်သူတွေပါဝင်ရင်းနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ်
ရခိုင်ပြည်နာဖြစ်ရှင်းကြီးအစိုးရနဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေမှာဒေသခံကိုယ်စားလှယ်ပါဖို့လိုတယ်အခုဘာလဲပြောပြောရခိုင်ပြည်နယ်မှာအများစုက ANP ပါတီကနိုင်တာ ANP ပါတီကအများစုကိုစားပြုတယ်အထူးသဖြင့်မြောက်ပိုင်းနဲ့ပတ်သက်ပြီးပြောင်းလာဖြစ်တဲ့ area အားလုံးမှာ ANP ပါတီနိုင်ထားတာဖြစ်တယ်အဲ့တော့ဒီ ANP ပါတီကခေါင်းဆောင်နေတဲ့စွန့်မြွေးပြီးတော့ဒီကျွန်တော်တို့ဒီလိုကနေအကောင့်ထဲပေါ်ရမှာဖြစ်ဒါမှသာဒီလူတို့ကိုလည်းကျွန်တော်တို့ကရခိုင်လူတွေကိုယ့်ရဲ့ပေါအောင်စီးဝင်နိုင်မှာဖြစ်သူတို့မပါဘူးဆိုလို့ရှိရင်ကျွန်တော်ဖြစ်ရှင်းဖို့ခက်နေမယ်လို့ထင်တယ်ဒါကိုအစိုးရကနေဦးစားပေးလို့ပို့တင်တယ်လို့မြင်တယ်
ဒီခံပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ရေးကော်မတီဖွဲ့စည်းလိုက်တာကိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကြိုးဆိုထားပြီးကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့ကိုလည်းတိုက်တွန်းပါတယ်။ကော်မရှင်ရဲ့အကြံပြုချက်တွေမှာလူမှုစီးပွားဖွံ့ဖြိုးရေးနိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDP ခေါ်အဝင်ဆုံးကနေရသူများအရေးနဲ့လူ့အဖွဲ့အစည်းများကြပေါင်းစည်းရေးလုံခြုံရေးစတာတွေပါဝင်တာဖြစ်ပါတယ်။